အနှစ်သာသနာတော်နှစ်2548မြန်မာနှစ်1366ခရစ်နှစ်2004ခုနှစ်ဝါကောင်လပြည့်နေ့ဩဂုတ်လ30ရက်နေ့နာယီတွေလည်းပဲအချိန်ကွာနေပါလားဘုနာယီက၄နာရီထူကိုမိနစ်20ဦးနာကြီးက၄နာရီထူကို10မိနစ်အောင်မလေး10မိနစ်တောင်ကွာဒီတော့ဒီကနေ့မေတ္တာစကားပြောရအောင်နဲ့ဘာကြောင့်လဲလို့ဆိုတော့ဘုန်းကြီးခု9နှစ်လောက်ရှိပါပြီပြည်ပတရားစခန်းနေမှာတရားစခန်းတိုင်းမှာဆယ်ရက်တရားစခန်းဆိုရင်မေတ္တာဘာဝနာနှစ်ရက်ရက်ပြည့်အားထုတ်ခိုင်းတယ်တတိယရက်ကမှစပြီးတော့ဝိပဿနာအားထုတ်ခိုင်းတယ်ဝိပဿနာအားထုတ်ပြန်တော့လည်းပဲထိုင်တိုင်းထိုင်တိုင်းအစအဦး15မိနစ်မိနစ်20မေတ္တာဘာဝနာပွားပြီးတော့မှဝိပဿနာပွားတရားစခန်းကရက်နှစ်ပတ်ပဲရက်20ပဲဆိုလို့ရှိရင်အစာဦးပထမဒုတိယတတိယ3ရက်အချိန်ကြီးမေတ္တာဘာဝနာပဲပွားစတုထရက်ကစပြီးဝိပဿနာပွားပွားတဲ့အခါလဲခုနပြောသလိုထိုင်တိုင်းထိုင်တိုင်းထိုင်စ15မိနစ်မိနစ်20မှာမေတ္တာပွားပြီးတော့မှဝိပဿနာကိုမေတ္တာဘာဝနာမေတ္တာသမာဓိအခြေခံပြီးတော့ဝိပဿနာဆက်ပွားအဲ့ဒီလိုပဲတရားစခန်းတိုင်းမှာဘုန်းကြီးလုပ်တယ်ယောဂီတွေတော်တော်အကျိုးများပါတယ်ဘာကြောင့်လဲဆိုတော့မေတ္တာကစိတ်ကိုကြည်လင်စေဖြူစင်စေရွှင်လန်းစေငြိမ်းအေးစေစိတ်ကြည်လင်ဖြူစင်ငြိမ်းအေးတဲ့အခါကျတော့ခန္ဓာကိုယ်ကလည်းပဲငြိမ်းအေးတယ်ပြီးတော့ခန္ဓာကိုယ်ကတန့်ရှင်းစင်ကြယ်နေတယ်လို့ခံစားရတယ်အဲ့ဒီစိတ်နဲ့ဝိပဿနာအားထုတ်လိုက်တဲ့အခါကျတော့တမာရီပို့ပြီးတော့ဖြစ်လွယ်တယ်ရလွယ်တယ်မေတ္တာပွားနေရတဲ့အချိန်ကိုယောဂီကပျော်နေတာမေတ္တာစိတ်များများဖြစ်လေပျော်လေနှစ်သိမ့်ဝမ်းမြောက်မှုတွေပီတိတွေအဲ့ဒါတွေဖြစ်ယတိမွေရင်နေထလို့အခုမကြာခင်ကအမေရိကမှာဘော့စတန်မြို့ Insight Meditation Society မှာရက်20တရားပြတော့မော်ဘီမှနေတဲ့ဆွေသီလာရှင်ဒေါရိယညာနေသူကလည်းပဲအဲ့ဒီရောက်နေသူလည်းဝင်ပြီးမေတ္တာဘာဝနာအထုတ်တယ်အဲ့သူကြတော့ကြည်လင်ငြိမ်းအေးုံမဟုတ်တော့ဘူးအလင်းအောင်နေပါသူကရသမာဓိကြောင့်ဖြစ်တဲ့လင်းပေါ်အဲ့ဒါဘွားတိုင်းဘွားတိုင်းသူကအလင်းအောင်ရသူမေတ္တာဘာဝနာတော်တော်ကောင်းတယ်ဒါနဲ့ဒါရင်မကသေးပါဘူးသူကတော်တော်ကောင်းတာတွေအများကြီးပါပဲ။ဘုန်းကြီးကသူတရားလျှောက်တဲ့အတိုင်းတရားမှတ်စုရေးစေတယ်အင်္ဂလိပ်လို။အဲသူရေးတယ်။သူတွေ့သမျှတရားတွေသူရေးတယ်မေတ္တာဘာဝနာတွေ့ကြုံတယ်။အဲ့ဒါကိုလို့နောက်ကြတော့တီးဖြတ်ပြီးသုတ်တင်တီးဖြတ်ပြီးတော့အင်္ဂလိပ်လိုမေတ္တာဘာဝနာတရားအတွေ့အကြုံအဲ့ဒါစာအုပ်ရရမယ်စာအုပ်ထိုးရမယ်သူပြောတာသူတွေ့တာအမှန်ကောင်းတယ်စိတ်ဝင်စားစရာမှန်ကောင်းတယ်အဲ့တော့မေတ္တာဘာဝနာကြီးပဲအထောက်ရတာကောင်းတော့ဘုန်းကြီးကသူ့ကိုဆက်ပြီးတော့မေတ္တာဇန်နေပွားနိုင်သည်ယထိဆက်ပြီးအထောက်ခိုင်းတယ်အဲအဲ့ဒီဇန်နေကိုယ်လည်းသူပွားလို့ရဇန်ဆိုတာကအများသိတချို့သိချာတာကမြေရှုမိုးပြန်တာကိုဇန်လို့သိထားကြတယ်မဟုတ်ပါဘူးဇန်ဆိုတာအင်မတန်တည်ငြိမ်စူးစိုက်တဲ့တမာရီကိုဇန်လို့ခေါ်တာ အရှုကအာယုံပေါ်မှာစိုက်ကပ်ပြီးတည်နေတာမလုံးမရှိတည်နေတဲ့စိတ်တမာရီကိုအဲ့ဒါဇန်လို့ခေါ်တယ်ဇာယတိဥပနိဇာယတိတိဇာနာဇာယတိဥပနိဇာယတိတိအာယုံကိုကပ်၍ရှုရတော့ကြောင့်ဇာနာဇန်နေ၏ဆိုလိုတာကအရှုကအာယုံပေါ်မှာစိုက်ကပ်ပြီးတော့မလုံးမရှိတည်နေတဲ့တမာရီအဲ့ဒါကိုဇံလို့ခေါ်တာသို့တော်လည်းတကူအဘိညာဉ်နေလူချင်းနေဆိုလို့ရှိရင်တော့အဲ့ဒီတမာရီပေါ်အခြေခံပြီးတော့ဆူတောင်းအဋိဋ္ဌံပြီးတော့ဆက်ပြီးအဲ့ဒီကနေဆက်အထုတ်ရတော့ဘို့လေအဲ့ဒီဟာကြရင်တော့တကူအဘိညာဉ်ဆိုတာတွေရတော့ဇံတသက်ကတော့တကူအဘိညာဉ်မဟုတ်ပါဘူးဇံတသက်ကတော့စိတ်တည်ငြိမ်မှုတမာရီပဲအာယုံကိုကပ်၍ရှုတတ်သောကြောင့်ဇံလို့ကျမ်းဂန်ကဖွင့်ပြတယ်ဆိုလိုတာကတော့အရှုခံအာယုံမှာစိုက်ပြီးကပ်ပြီးတည်နေတဲ့စိတ်တမာရီကိုဇံလို့ခေါ်တာအဲ့ဒါကိုပဲကျမ်းဂန်ကအပ္ပနာလို့သုံးတယ်အပ္ပနာလို့သုံးတော့အဲ့ဒီအပ္ပနာကတော့ကျမ်းကျမ်းဂန်များမှာတော့အာယုံ၌တည်ဝင်နေခြင်းလို့ဒီလိုအဓိပ္ပာယ်ဘာသာပြန်ပါတယ်အယတ်တကန်းနဲ့ဆိုရင်တော့ရှုစိတ်ဟာအရှုခံအာယုံထဲမှာမြုပ်ဝင်နေတာကိုအပ္ပနာလို့ခေါ်တယ်အဲ့ဒါကိုပဲစာကတော့တည်ဝင်တယ်လို့ခေါ်တယ်မြုပ်ဝင်နေတယ်ဆိုတော့စိတ်ကအပြင်ထွက်အောင်မလားထွက်တော့ဘူးအဲ့ဒါပြောတာအပ္ပနာအဲ့ဒီအပ္ပနာကိုအင်္ဂလိပ်က absorption လို့ဘာသာပြန်တယ်။ဒါတော်တော်ကောင်းတယ်အဲ့ဒါအတော့ဒီစကားလုံးကအပ္ပနာရဲ့အဓိပ္ပာယ်မှီတယ် absorption the mind is totally absorbed into the object စိတ်ဟာအရှုခံအာယုန်ထဲမှာလုံးဝမြုပ်ဝင်နေတယ် absorption အဲ့ဒါအပ္ပနာလို့ခေါ်တယ်အဓိပ္ပာယ်ကဇာမဲအတူတူပဲအာယုန်ထဲမှာစိုက်မြုပ်ဝင်နေတော့ဒီစိတ်ဟာတခြားအာယုန်စီမရောက်တော့အဲ့ဒါတမာရီပဲဒါကြောင့်ဇံတမာရီလို့သုံးတယ်အပ္ပနာတမာရီလို့သုံးတယ်အဓိပ္ပာယ်အတူတူပဲဒါကြောင့်ကျောင်းမှာတော့ဘုန်းကြီးကတိတိကျကျတရားဟောတဲ့အချိန်ကနည်းနေတော့အဲ့ဒီမေတ္တာဘာဝနာပွားပုံကိုသေသေးချာချာကြီးတိတိကျကျကြီးမပြောဘူးပြောတော့ပြောပါတယ်ရှေးကပြောဦးပါတယ်ဘယ်လိုပွားဆိုတော့ပြောတော့ပြောဦးတယ်အဲလေးလေးနက်နက်သာတိတိကျကျမဟုတ်ဘွားတလောင်းအောင်တော့ပြောပါတယ်ပြီးတော့ဒီမှလည်းပဲတချို့ယောဂီများစိတ်ဝင်စားတဲ့ယောဂီများတရားစစ်တဲ့အခါမှာဝိပဿနာတလခွဲနှစ်လအထုတ်ပြီးရင်မေတ္တာဘာဝနာဘုန်းကြီးပွားခိုင်းပါတယ်ဥရောဘုန်းကြီးကဟိုနိုင်ငံခြားသားပဲကြောင်းရောက်ပြန်တော့လည်းနိုင်ငံခြားသားပဲတရားစစ်ရတာဖြစ်နေကိုယ်နိုင်ငံသားတွေတရားမစစ်နိုင်ဘူးဖြစ်နေတော့အဲဒါကြောင့်အဲ့ဒီမေတ္တာဘာဝနာကြာကြာနာနာအပွားမခိုင်းနိုင်ဘူးရှင်းကတော့အပွားခိုင်းပါတယ်အပွားခိုင်းလို့တချို့မေတ္တာဘာဝနာရဲ့အရာသာတွေ့တဲ့ယောဂီတွေတော်တော်များများရှိပါတယ်ရှင်းကယောဂီတွေဒါတော့အခုလည်းပဲစိတ်ဝင်စားတဲ့ယောဂီပွားနိုင်အောင်လို့ပွားပုံလေးဟိုဘုန်းကြီးကနည်းနည်းပြောမလို့ပါမေတ္တာပွားပုံလေးမေတ္တာဘာဝနာဆိုတာမိမိတဏ္ဍာ၌ဖြစ်ပွားအောင်အာထုတ်ခြင်းသို့မဟုတ်ဖြစ်ပွားစေခြင်းလို့အဓိပ္ပာယ်ရမေတ္တာဘာဝနာဆိုတာမေတ္တာစိတ်ကိုမိမိတဏ္ဍာ၌ဖြစ်ပွားစေခြင်းဖြစ်ပွားအောင်အာထုတ်ခြင်းအဲတော့မေတ္တာဘာဝနာဆိုတာမေတ္တာကိုယ်တဏ္ဏမှာဖြစ်အောင်အာထုတ်တာလားသူတစ်ပါးတဏ္ဏမှာဖြစ်အောင်အာထုတ်တာလားအဲမိမိတဏ္ဏမှာဖြစ်ပွားအောင်အ အာထုတ်တာဒီတော့မိမိတဏ္ဍမှာမေတ္တာစိတ်တဘွားဘွားဖြစ်နေပြီဆိုရင်တတ္တဝါတွေရဲ့ကောင်းယူချမ်းသာလူလာတဲ့စိတ်တတ္တဝါတွေချမ်းသာစေလိုတဲ့မေတ္တာစိတ်အင်္ဂောင်းအာကောင်းနဲ့ဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီမေတ္တာစိတ်တဟာသူတော်ဘာကိုဘောရောင်ပြန်မဟနိုင်ဘူးလားဟနိုင်တယ်ရောင်ပြန်ဟနိုင်တယ်ဒါကြောင့်မြတ်စွာဘုရားကမေတ္တာအကျိုး30တပါးထဲမှာမေတ္တာပွားသူကိုလူတွေကလည်းချစ်ခင်ကြတယ်တဲ့လူမှတပါးတခြားသတ္တဝါတွေကလည်းချစ်ခင်ကြတယ်တဲ့လူမှတပါးတခြားသတ္တဝါသဏ္ဍပြမာတိရိစ္ဆာန်အဘေဘုံဒီဘေဘုံသာအလုံးပေါ့ချစ်ခင်ကြတယ်နတ်တွေကလည်းစောင့်ရှောက်ကြတယ်တဲ့အကျိုးတစ်ဆယ်တပါးမှအဲ့ဒါဟောတော့ဘာကြောင့်လဲဆိုတော့မေတ္တာစိတ်တကယ်ရှိတဲ့ပုဂ္ဂိုလ်ကနှုတ်နဲ့ပြောလေသူတစ်ပါးအပြစ်ပြောပါမလားမပြောဘူးသူတစ်ပါးထိခိုက်စေမဲ့ဟာမပြောဘူးသူတစ်ပါးအကျိုးရှိစေမဲ့ဟာမထိခိုက်မဲ့ဟာပဲပြောတယ်။ကိုကပြုလုပ်ပြန်တော့လေသူတို့ဘာထိခိုက်မဲ့ဟာဘယ်တော့မှမလုပ်ဘူး။အဲစိတ်ထားကိုကလည်းပဲတတ္တဝါအလုံးချမ်းသာစေခြင်းနေတဲ့စိတ်ထားဆိုတော့အဲ့ဒီစိတ်ဓာတ်ဟာနူးညံ့တဲ့စိတ်ထားလားကြမ်းတမ်းတဲ့စိတ်ထားလား။နူးညံ့တဲ့စိတ်ထားပဲ။အဲ့တော့နူးညံ့တဲ့စိတ်ထားမိမိသဏ္ဍာန်မှာဖြစ်နေပြီဆိုရင်မိမိရုပ်သဏ္ဍာန်ကရောနူးညံ့သိမ့်မွေ့မလားခက်ထန်ကြမ်းတမ်းမလားနူးညံ့သိမ့်မွေ့ပါဘုရားအဲ့တော့စိတ်ကလည်းနူးညံ့သိမ့်မွေ့ကိုယ်ကလည်းနူးညံ့သိမ့်မွေ့နှုတ်ကလည်းနူးညံ့သိမ့်မွေ့တယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်မချစ်ခင်တဲ့ပုလူရှိပါမလားရှိပါဘူးဘုရားအဲမချစ်ခင်တဲ့လူမရှိဘူးဒီတော့အထူးသူတစ်ပါးဟိုကျမ်းမာပါစေချမ်းသာပါစေစသည်သူတော်ကအများထင်တယ်လို့မေတ္တာပို့ဖို့လိုသေးသလားကိုယ်မှာမေတ္တာရှိနေဒီမေတ္တာကပို့ပြီးသားဖြစ်မနေဘူးလားအဲပို့ပြီးသားဖြစ်နေတာပဲအထူးပို့เสียမလို့ဒါကြောင့်မေတ္တာပို့တာမဟုတ်ဘူးမေတ္တာပွားတာမေတ္တာပွားတယ်ဆိုတာမေတ္တာစိတ်မိမိတဏ္ဍာမှာဖြစ်ပွားအောင်အကျဉ်းငိမ့်အဖန်ပန်ဆင်ခြင်နှလုံးသွင်းလေ့ကျင့်ပွားများတာဒါကြောင့်မို့ယောဂီတို့စာအုပ်ထဲမှာတွေ့မှာပေါ့ချမ်းမြေတာကြောင့်မေတ္တာပို့ရန်ဆိုတာမတွေ့ဘူးလားဟဲ့ပို့ရန်လားပွားရန်လားဟဲ့အဲ့ဒီလိုလောက်တော့ပွားရန်ဟုတ်ကဲ့လားအဲအဲ့ဒီစကားလုံးကသေသေးချာချာဂရုစိုက်သုံးထားလားမေတ္တာပို့ရမဟုတ်ဘူးဘွားရံပို့ရင်လည်းလူပါကို့မရှိတာပို့လို့ရမလားမရဘူးပထမဆုံးကို့ရှိအောင်ဘွားရအောင်မှာမဟုတ်လားအဲကို့ရှိအောင်ဘွားလို့ကို့ရှိပြီဆိုတော့အထူးပို့เสียလို့သေးလားအဲသူဟာသူမေတ္တာရှံကြနေတာပေါ့မဟုတ်ဘူးလားဒါကြောင့်မေတ္တာဘွားသည်မေတ္တာပွားတယ်ဆိုတာမေတ္တာဆိုတာဘာလဲတတ္တဝါတွေရဲ့တတ္တဝါတွေကိုကြည်ပွားချမ်းသာစေလိုသောစိတ်တတ္တဝါတွေကောင်းကျိုးရစေလိုသောစိတ်တတ္တဝါတို့ကိုဆင်းရဲစိတ်ဆင်းရဲကင်းစေလိုသောစိတ်ဒါမဟုတ်လားအဲ့ဒါမေတ္တာပဲဒီမေတ္တာကအမျိုးသားနဲ့အမျိုးသမီးချစ်ခင်တဲ့မေတ္တာမဟုတ်ဘူးအမျိုးသားအမျိုးသမီးချစ်ခင်တယ်ဆိုတာမေတ္တာမဟုတ်ဘူးဘာတော့အဲတဏှာပေါ့ဟုတ်ကဲ့လားတတ္တဝါကိုကြီးပွားစေလိုတဲ့စိတ်ကောင်းကျိုးချမ်းသာရလေလိုတဲ့စိတ်ဆင်းရဲကင်းစေလိုတဲ့စိတ်သီးတာနင်းဘာလဲမေတ္တာဟုတ်ကဲ့လားအဲ့ဒီစိတ်မိမိတဏှာတစ်ဖက်ဝါဖြစ်ပေါ်အောင်ဆင်းရဲနှလုံးသွင်းပွားများရသည်ဆိုမေတ္တာဆိုသည်မှာ
မေတ္တာဆိုသည်မှာ
တတ္တဝါများကို
တတ္တဝါများကို
ကြည်ဘွားချမ်းသာစေလိုသောစိတ်ကိုခေါ်ပါသည
်
မေတ္တာဆိုသည်မှာတတ္တဝါများကိုကြည်ဘွားချမ်းသာစေလိုသောစိတ်ကိုခေါ်ပါသည
်
ဆိုသတ္တဝါများ၏ကောင်းကျိုးချမ်းသာကိုလိုလားသောစိတ်ကိုခေါ်ပါသည
်
သတ္တဝါများ၏ကောင်းကျိုးချမ်းသာကိုလိုလားသောစိတ်ကိုခေါ်ပါသည
်
ဆိုသတ္တဝါတို့ကိုမငြိတွယ်ပဲချစ်ခင်သောစိတ်ကိုခေါ်ပါသည
်
သတ္တဝါတို့ကိုမငြိတွယ်ပဲချစ်ခင်သောစိတ်ကိုခေါ်ပါသည
်
ဆိုညီတွယ်လျက်ချစ်ခင်တဲ့စိတ်ကတော့ပါတော့
တ
ဏှာအဲတဏှာဟုတ်လားတဏှာကညီတယ်မေတ္တာကမညီဘူးဟုတ်ကဲ့လားတတ္တဝါတို့ကိုကိုယ်ဆင်းရဲစိတ်ဆင်းရဲကင်းစေလိုသောစိတ်ကိုခေါ်ပါသည
်
တတ္တဝါတို့ကိုကိုယ်ဆင်းရဲစိတ်ဆင်းရဲကင်းစေလိုသောစိတ်ကိုခေါ်ပါသည
်ဆို
မေတ္တာဆိုသည်မှာမေတ္တာဆိုသည်မှာ သတိရလို့စိတ်ထဲပေါ်လာတာပြောအောင်မကြာခင်ကအမေရိကန်နိုင်ငံလော့စ်အိန်ဂျလစ်မြို့မှာတရားစခန်းဖွင့်ပြီးတရားပြအဲ့ဒီမှာမြန်မာအမျိုးသားအမျိုးသမီးတွေအားထုတ်ကြတာပါအမျိုးသား35ဦးဒုံလဘယဟန်ဝတ်ပြီးတော့အားထုတ်တယ်35ဦးကဒုံလဘယဟန်ဝတ်တယ်ပြီးတော့နှစ်ဦးကတော့ရှင်သာမဏေအဲလောစိန်ဂျယ်လိစ်မျိုးကလည်းမဟုတ်ဘူးဟိုးအဝေးကြီးမိုင်မောင်း2300လောက်ဝေးတဲ့နေရာအမျိုးသားတွေကလာပြီးတော့အဲ့ဒီမှာဝတ်ပြီးအားထုတ်ကြသူတို့တော်တော်စိတ်ပါလက်ပါရှိကြတို့လည်းဟိုဆရာတန်ရောစင်တော့ရှိတာပေါ့လေမြတ်သောအဖြစ်ဆရာတန်ရောစင်နဲ့လာကြတာပေါ့အဲ့ဒါယဟန်နေရောရှင်သာမဏေရောအမျိုးသားမြေသမီးယောဂီရောစောစောကဘုန်းကြီးပြောတယ်လို့နှစ်ရက်မေတ္တာဘာဝနာအပြည့်အထုတ်ခိုင်းတယ်။နောက်တတိယရက်ကစပြီးတော့ထိုင်တိုင်းထိုင်တိုင်းမေတ္တာဘာဝနာ15မိနစ်မိနစ်20ပွားပွားပြီးတော့မှဝိပဿနာပွားလက်ခိုင်းတယ်။အဲ့ဒါဒကာတယောက်အသက်50လောက်ပေါ့လေယဟန်ဝတ်ပြီးအထုတ်တာတရားလျှောက်တော့ဘယ်နဲ့ဖြောက်လဲလို့ဆိုတော့မေတ္တာဘာဝနာနှစ်ရက်အထုတ်မိပြီးတော့ဘယ်နဲ့လျှောက်လဲလို့ဆိုတော့တဲအစွမ်းထက်တာပဲတဲ့ဆိုတရားလျှောက်တော့အဲ့ဒီကစားတယ်တဲအစွမ်းထက်တာပဲတဲ့ဘာအစွမ်းထက်တာလဲမေတ္တာပါဗျာတဲ့အစွမ်းထက်လိုက်တာတဲ့ဘယ်လိုလဲပြောသမှာမဟုတ်ဘူးစိတ်ထဲမှာပျော်ပြီးတော့နှစ်သိန်း900နေတော့မကဘူးဖေရတဲ့စိတ်ကဖြူပြီးကြည်လာတဲ့အခါကျတော့ခန္ဓာကိုယ်ကြီးကပေါ့လာတယ်ပေါ့လာရောမကဘူးဖေရတဲ့ကြာတော့ခန္ဓာကိုယ်ကြီးကအထက်ရွေ့အထက်မြောက်လာသလိုခံစားရတယ်တကယ်မြောက်လားမမြောက်လားတော့မသိဘူးတဲ့ဒါမင်းလို့တပည့်တော်အထက်မြောက်လာသလိုခံစားရတယ်ဒါကြောင့်စိတ်ထဲမှာအဲ့ဒီတုန်းကလေမေမေတ္တာတဲအစွမ်းထက်ပါလားလို့စိတ်ထဲကအောင်းမေ့တယ်အဲ့ဒီနောက်တပည့်တော်ထိုင်နေထိုင်နေအဲ့ဒီအတိုင်းပဲဖြစ်ပါတယ်ဗျာတဲ့မေတ္တာရဲ့စွမ်းအာရောမေတ္တာသမารီရဲ့စွမ်းအာရောနှစ်ခုပေါင်းတာပေါ့လေအဲ့ဒါကြောင့်ဒီလူခံစားတကယ်အာထုတကယ်ပွားရင်တကယ်အခုအကျိုးများတာအမနာကျိုးများတယ်ဒီတော့ကျမ်းဂန္ဓာကျန်ကကဘလို့ဆိုရဲဘာညာဆိုရဲဆိုတာအဲ့ဒါဒီနေ့ပြောဖို့မဟုတ်ဘူးမေတ္တာပွားရဲဆိုတာဒီလိုပွားရတယ်လို့ပွားဖို့ပြောခြင်းမဟုတ်ခုနပြောတဲ့အတိုင်းပဲတတ္တဝါတွေကောင်းစားချမ်းသာစေလို့တဲ့စိတ်ကြီးပွားစေလို့တဲ့စိတ်ကိုစိတ်ဆင်းရဲကင်းစေလို့တဲ့စိတ်အဲ့ဒီမေတ္တာစိတ်မိမိတဏ္ဍာမှာတဖွာပွားဖြစ်ပွားအောင်ဆင်ခြင်နှလုံးသွင်းပွားများတာကိုမေတ္တာဘာဝနာခေါ်တယ်အဲ့လိုဆင်းရဲနှလုံးသွင်းပွားများတဲ့အခါစိတ်အဆူလေးကပါရစိတ်အဆူလေးကလမ်းကြောင်းပြီးတော့မေတ္တာစိတ်ကဖြစ်တယ်ဒါပေမဲ့စိတ်အဆူကရှည်နေရင်ဖြစ်စေမြားနေရင်ဖြစ်စေမေတ္တာစိတ်မဖြစ်ပေါ်ဘဲနဲ့စိတ်အဆူမှာပဲစကလုံးတင်ပြီးတော့နေတယ်အဲ့ဒါလို့ဆိုလို့ရှိရင်မေတ္တာပွားတာခီးမရောက်ဘူးပေါ့ယွယွမြပဲဖြစ်နေတယ်အဲဟိုမြန်မာပြည်မှာယူဆကြရတယ်လို့မေတ္တာပို့တာပဲဖြစ်နေတယ်စိတ်နှုတ်ကယွပြီးအဘိတ္တာအဝေရာဟွန်တုအပြပိဇာဟွန်တုအနိကာဟွန်တုဒုခိအတနံပရိဟရန္တုအဲတချို့ကအဲ့ဒီပါဠိရွတ်တဲ့အသားကျနေတဲ့အခါကျတော့မေတ္တာပွားတာပါဠိရွတ်ပွားတယ်ပါဠိရပေါ်တော့အဲ့ဒီပါဠိသူနားလည်သလားဆိုတော့နားမလည်အဲ့တော့သကလုံးပေါ်မှာပဲသူစိတ်တင်းနေတာပေါ့အဲမြန်မာသကလုံးနဲ့ဆိုပြီးပွားတဲ့အခါမှာလဲ ဆိုတဲ့စကားရှည်နေရင်ဖြစ်စေများနေရင်ဖြစ်စေအဲ့ဒီစကားလုံးပုံစကားပုံမှာပဲစကားဝကြပုံမှာပဲစိတ်ကတင်းနေတော့မေတ္တာစိတ်မဖြစ်ဘူးဒါကြောင့်စကားဝကြနည်းနည်းတူတူနဲ့မေတ္တာစိတ်ဖြစ်ပေါ်အောင်လှုံ့ဆော်ပေးရတယ်လမ်းညွှန်ပေးရအလုံးသတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကင်းကြပါစေအဲ့ဒါလို့ဆိုလဲရပြီအဲတိတဲ့တို့ရဲ့အစစာအရာရာဆင်ပြေကြပါစေသွားနိုင်တယ်တိတဲ့တော့မပူနဲ့အဲများတော့လိမ့်မယ်များသွားရင်စကလုံးပေါ်ပဲစိတ်တင်တော့အဲ့ဒီစကားဝဲကြကမေတ္တာစိတ်ဖြစ်ပေါ်အောင်လမ်းမညွန်နိုင်မနှိုးဆွနိုင်တော့အလုံးသတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကင်းကြပါစေစသစင်ပြေကြပါစေသတ္တဝါအလုံးကိုမေတ္တာပွားတာသတ္တဝါအလုံးကျမ်းမာချမ်းသာစေလိုတဲ့စိတ်စင်ရဲ့ကင်းစေလိုတဲ့စိတ်မိမိတဏ္ဍမှာဖြစ်ပွားအောင်ဆင်ခြင်နှလုံးသွင်းပွားများတာဒါတချို့အယူရှိတယ်မေတ္တာပွားတာဟာအပွားကံပုဂ္ဂိုလ်စိတ်ထဲမြင်ရမြင်အောင်ကြည့်ရမယ်မြင်အောင်ကြည့်လို့စိတ်ထဲမြင်မှပွားရမယ်လို့အဲဒါလို့ပြောကြတယ်ကျမ်းဂန်ကတော့အဲ့လိုမဆိုပါဘူးအပွားကံပါအာယုံပုဂ္ဂိုလ်စီစိတ်အာယုံပြုစိတ်ညွတ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ကျမ်းမှာချမ်းသာစေလိုတဲ့စိတ်ဖြစ်ဖို့ရာအတွက်ပဲစင်ញင်နှလုံးသွင်းပွားများဖို့မိန့်ပါတယ်ပုံပေါ်အောင်ကြည့်ဖို့မမိတ်ပါဘူးဒီကအဲ့ဒီပုံပေါ်မှပွားရမယ်ဆိုရင်ဆိုကြပါစို့ကိုအမေဖေကိုပွားတယ်ဆိုရင်အမေဖေစိတ်ထဲမြင်အောင်ကြည့်ရကြည့်ပြီးမှပွားရတယ်တခါတည်းရန်ကြတော့အမေဖေကိုစဉ်းစားတာတောင်စိတ်ထဲမပေါ်တဲ့အခါရှိတယ်အဲ့တော့မပေါ်ပေါ်အောင်စိတ်ကကြည်လေစဉ်းစားလေမပေါ်လေနဲ့နောက်ကြချွေတီးတီးကြလာအဲ့ဒီခါကျတော့မေတ္တာစိတ်ကဘယ်ရောက်မှမသိဘူးတခါနောက်တစ်ခုကအပွားကံအာယုံပုဂ္ဂိုလ်အာယုံပုဂ္ဂိုလ်သတ္တဝါအာယုံမိမိစိတ်ထဲပုံမှန်ပွားရမယ်ဆိုရင်တလောကလုံးမှာရှိတဲ့သတ္တဝါတွေကိုခြုံပြီးတော့တပိတ္တာအဝေရာဟွန်တုသတ္တဝါမှန်သမျှဘေးရန်ကင်းရပါစေလို့တလောကလုံးမှာရှိရှိသမျှသတ္တဝါတွေကိုအနောဓိမေတ္တာအနေနဲ့ပိုင်းခြားသတ်မှတ်မှုမရှိဘဲပွားတော့တလောကလုံးမှာရှိတဲ့သတ္တဝါတွေကိုယ်စိတ်ကမြင်အောင်ကြည့်နိုင်မှာမလားမမြင်နိုင်ဘူးတချို့သတ္တဝါကြမြင်ဘူးရဲ့လားအမမြင်ဘူးလားဘယ်လိုလုပ်မြင်အောင်ကြည့်ဦးလဲမြင်ဘူးလားတောင်မြင်ဖို့မလွယ်တာမဟုတ်လားမြင်ဖို့မလွယ်ဘူးအခုဒီဓမ္မယုံကပရိသတ်ပဲအာယုံပြုပြီးတော့ဓမ္မယုံအတွင်းမှနေအာလုံးသတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေအစကအရာရာအစင်ပြေကြပါစေဓမ္မယုံလေးကြီးကြီးလေးပဲစိတ်ထဲမှာဒီထဲရှိတယ်လူတွေအကုန်ပေါ်ပါမလားအဲ့ဒါလို့ဆိုပေါ်မှသာပွားရမယ်ဆိုလို့ရှိရင်တော့ပွားလို့ရတော့မလားအဲ့ဒါမဟုတ်ဘူးကျန်းကန်ကလည်းပေါ်အောင်ကြည့်ရမယ်လို့မပါပါဘူးအပွားကံပုဂ္ဂိုလ်စီကိုစိတ်ညွတ်ထားပြီးသူ့အာယုံပြုပြီးတော့သူ့ကိုချမ်းသာစေလိုတဲ့စိတ်မိမိတဏ္ဍဖြစ်ပွားအောင်ဆင်ញင်နှလုံးသွင်းပွားများတာဟာအဘယ်ဘုံသူဘုံသားတွေပွားတဲ့အခါကျတော့လေအဘယ်ဘုံသူဘုံသားတွေငရဲကြာနေတဲ့ပုဂ္ဂိုလ်တွေတိရစ္ဆာန်တွေအဲ့ဓာတွေပွားတဲ့အခါကျတော့လည်းပဲအနောဓိဘောတ ত্ত্ব ဝါအလုံးခြုံပွားတော့ไก่กูอ่ะอเปบุญธุบุญน่ะมีบุล่ะมีครับแม้นะโลกใสแท้ปอมโนครับเอาล่ะนักก็มีบุล่ะมีครับปวยได้เว้ยด้วยบุล่ะไม่เอาล่ะครับปวยได้เว้ยฉวนตัดดินเนี่ยด้วยบุเด้อ အယုတ်တွေလည်းပဲချွန်တက်တွေနဲ့တွေ့ဘူးတယ်တကယ်နတ်စစ်စစ်ကကိုတွေ့ဘူးတာမဟုတ်တော့ဘယ်လိုလုပ်ပြီးတော့မြင်အောင်ကြည့်မလို့ဟုတ်ကဲ့လားအဲ့ဒါကြောင့်အဲ့ဒါမမှားစရာဘူးမြင်မှပွားရမှာမဟုတ်ဘူးပွားလို့တဲ့ပုံကိုစီစိတ်ညွတ်ထားပြီးတော့သူ့အာယုံပြုပြီးသူ့ကျမ်းမာစေလို့ချမ်းသာစေလို့တဲ့စိတ်မိမိတဏ္ဏတပွားပွားဖြစ်ပွားအောင်ဆင်းရဲနှလုံးသွင်းပွားများတာအဲ့ဒါမေတ္တာဘာဝနာဒီတော့အဲ့ဒီမေတ္တာဘာဝနာနှစ်မျိုးရှိတယ်ဩဒိတောဖရဏမေတ္တာပုဂ္ဂိုလ်တ attva ပိုင်းခြားသတ်မှတ်ပြီးတော့မေတ္တာစိတ်ဖြန့်နာတဲ့ပိုင်းခြားသတ်မှတ်တဲ့ဆိုတာဓမ္မယုံထဲကပရိသတ်ရမှာပါစေဆိုတော့ဓမ္မယုံပြင်ကပရိသတ်မပါဘူးပေါ့ဟုတ်ကဲ့လားချမ်းမြေဣဒ္ဓရေကပြိဿကျမ်းမှာပါစေဆိုတော့ဟိုလမ်းပေါ်ကပြိဿပါလားအဲ့ဒါကိုဩဒိမေတ္တာခေါ်တယ်ပိုင်းခြားသတ်မှတ်ထားတဲ့မေတ္တာအဲ့ဒါကိုပဲကျမ်းဂန်ကတော့ဩဒိတောဖရဏမေတ္တာလို့ခေါ်သုံးတယ်အဲတူတူကတော့ဩဒိမေတ္တာပိုင်းခြားသတ်မှတ်မှုရှိတဲ့မေတ္တာဒီလိုမဟုတ်ဘဲနဲ့လောကမှာရှိရှိသမျှသတ္တဝါအလုံးသက်ရှိသတ္တဝါအလုံးကိုခြုံပွားတော့ပိုင်းခြားသတ်မှတ်မှုရှိသလားမရှိဘူးလားဟမ်သတ္တဝါအလုံးကိုပွားတာလေရှိသမျှသတ္တဝါတွေပိုင်းခြားသတ်မှတ်မှုရှိသလားမရှိဘူးလားမရှိဘူးပေါ့အဲ့ဒီမရှိတဲ့အခါကျတော့အနောဓိမေတ္တာခေါ်တယ်ဓိကဓာတ်အောက်ခြိုက်ဓာတ်ရွေးမဟုတ်ဘူးကျမ်းဂန်ကတော့အနောဓိတောဖရဏမေတ္တာလို့ဒီလိုအရှိသုံးတယ်အတူကတော့အနောဓိမေတ္တာပိုင်းခြားသတ်မှတ်မှုမရှိဘူးတသီသတ္တဝါအလုံးပိုးရွာခြားဘုံကြဘူးချင်းသာစစင်ကောင်းကြီးဝေရငါကြီးနတ်ပြန်မာသူအပေဘုံသူပေဘုံသားအလုံးအနောဓိမေတ္တာဩဓိမေတ္တာကပိုင်းခြားသတ်မှတ်မှုရှိတဲ့မေတ္တာပိုင်းခြားသတ်မှတ်ပွားတယ်ဆိုတော့တဦးတယောက်ကိုပိုင်းခြားသတ်မှတ်ပွားလို့လည်းရတယ်မိသားစုတစုကိုပိုင်းခြားသတ်မှတ်လည်းပွားလည်းရတယ်တအိမ်တောင်ကိုပိုင်းခြားသတ်မှတ်ပွားလည်းရတယ်တရွာတစ်မြို့ကိုပိုင်းခြားသတ်မှတ်ပွားလည်းရတယ်တနိုင်ငံပိုင်းခြားသတ်မှတ်ပွားလည်းရတယ်ဓမ္မမဟုတ်အရမျက်နှာတစ်မျက်နှာမှာရှိတဲ့သတ္တဝါတွေလို့ပိုင်းခြားသတ်မှတ်ပြီးပွားလဲရတယ်အဲ့ဒါအကုန်လုံးဩဒီမေတ္တာကြီးပဲဒါပိုင်းခြားသတ်မှတ်တဲ့သတ်မှတ်ပွားတဲ့မေတ္တာနဲ့မပိုင်းခြားမသတ်မှတ်ဖြစ်သတ္တဝါအားလုံးရည်ရွယ်ပြီးပွားတဲ့မေတ္တာဘာထူးသလဲဆိုတော့ပိုင်းခြားသတ်မှတ်ပွားတော့အာယုံပြုရတာနယ်ချင်းတဲ့အတွက်လွယ်ကူတယ်ပေါ့အဲ့ဒီတော့မေတ္တာစိတ်လည်းဖြစ်လွယ်တယ်စိတ်လည်းငြိမ်ရတယ်ပေါ့အနောဓိမေတ္တာပိုင်းခြားသတ်မှတ်မှုမရှိဘဲပွားတဲ့အခါကျတော့တလောကလုံးရှိတဲ့သတ္တဝါတွေပေါ်စိတ်ကဖြန့်ပြီးထားရတဲ့အခါကျတော့နေကြတာပေါ့နေကြတော့စုစည်းစူးစိုက်တဲ့တမာတိအာသေးတယ်ပေါ့မေတ္တာစိတ်ကတော့ဖြစ်ပါတယ်သို့သော်လည်းစူးစိုက်တည်ငြိမ်မှုတမာတိကြတော့မဖြစ်ဘူးသမารီဆိုတာအာယုံတစ်ခုထဲမှာစုစည်းစူးစိုက်တည်နေတာကိုသမารီလို့ခေါ်တယ်အာယုံတစ်ခုထဲမှာစုစည်းစူးစိုက်ပြီးတည်နေတာကိုသမารီခေါ်တယ်ဒါကြောင့်မို့တတ္တဝါအလုံးကိုအပေါ်မှာမေတ္တာစိတ်ဖြန့်ရတဲ့အခါကျတော့အာယုံနဲ့ပဲကျဲနေတဲ့အတွက်စုစည်းစူးစိုက်တည်ငြိမ်မှုအာမရှိဘူးမကောင်းသူတော့မေတ္တာစိတ်ကတော့ဖြစ်တယ်။တမာရီအာနဲ့လည်းပေါ့။ဩဒီမေတ္တာပုဂ္ဂိုလ်တဦးသမပုဂ္ဂိုလ်နှစ်ဦးစသည်အဲ့လိုပိုင်းခြားသတ်မှတ်တဲ့အခါကျတော့အာယုံပြုရတာနယ်ချင်းတဲ့အတွက်စိတ်စုစည်းစူးစိုက်တည်ငြိမ်မှုအာကောင်းတဲ့မေတ္တာစိတ်လည်းဖြစ်တယ်။အဲ့လိုကြွားချတဲ့ဒါကြောင့်တမာရီဖြစ်ခြင်းလို့ပွားရင်ဩဒီမေတ္တာပွားမေတ္တာစိတ်ဖြစ်ပြီးတော့မိမိမှာမေတ္တာစိတ်ကြောင့်ကြည်လင်မှုကြည်နူးမှုငြိမ်းချမ်းမှုအေးမြတ်မှုခံစားလို့ရတယ်ဆိုလို့ရှိရင်တော့ အနောဒိမေတ္တာတ attva အာလုံးဘွာအဲသူကတော့မေတ္တာစိတ်ဖြစ်တဲ့အတွက်ကြည်လွန်ကြည်နူးမှုငြိမ်းချမ်းအေးမြမှုပျော်မှုနှစ်သိမ့်အာရမှုဒါတွေဖြစ်တော့ဖြစ်တယ်ဒါပေမဲ့စိတ်ကတော့တည်ငြိမ်မှုအားသေးတယ်ပေါ့အဲဩဒီအနေနဲ့ပုဂ္ဂိုလ်တူပိုင်းခြားသမှတ်ပွားပြီဆိုလို့ရှိရင်တော့ပြုရတဲ့အာယုံကနေခြင်းတဲ့အတွက်စိတ်တည်ငြိမ်မှုအကောင်းတယ်စိတ်တည်ငြိမ်မှုအကောင်းသလောက်မေတ္တာအားကလည်းပဲကောင်းတယ်ဒါပေမဲ့တခါတည်းမှာမေတ္တာပွားနေပြီလို့မေတ္တာစိတ်မဖြစ်ဘဲနဲ့စိတ်အဆူလေးတွေဖြစ်ဖြစ်နေတတ်တယ်လည်းရှိတယ်အဲ့ဒါလို့ဖြစ်နေပြီဆိုလို့ရှိရင်စိတ်အဆူကိုရပ်ထားလိုက်မထဲနဲ့မထည့်ပဲနဲ့စိတ်ကတဲ့ဆင်ញင်နှလုံးသွင်းတ attva တွေကြံ့မာကြပါစေချမ်းသာကြပါစေလို့တ attva တွေကိုချမ်းသာစေခြင်းနဲ့စိတ်ကိုဆင်းရဲစိတ်ဆင်းရဲမရှိစေခြင်းနဲ့စိတ်ကြည်ပွားစေခြင်းနဲ့စိတ်အဲ့ဒီစိတ်ဖြစ်အောင်ပဲစိတ်အနေနဲ့ပဲနှလုံးသွင်းတော့စိတ်ကမဆူနေတော့သို့တော်လည်းပဲဆိုးပွားလို့ရှိရင်တော့ပို့ပြီးတော့မေတ္တာစိတ်အဖြစ်များတဲ့တမာရီအာကောင်းနေတာတော့သိကြတယ်သုံးပွားနေအဲတခါတရံလေးပဲအဲ့ဒီသကလုံးမတင်းတင်းနေတတ်တယ်ဒီအဲ့လိုပွားတဲ့အခါမှာဩဒီအနေနဲ့ပုဂ္ဂိုလ်ပိုင်းခြားသတ်မှတ်ပွားရင်ဖြစ်တတ်တာလေးတွေကျန်ကန်ကသတိပေးထားတယ်သတိပေးထားတော့အဲ့ဒီဖြစ်တတ်တာလေးတွေကိုသတိထားရတယ်မုန်းတဲ့လူကိုအစဆုံးပွားရင်မေတ္တာစိတ်ဖြစ်ပါမလားမဖြစ်နိုင်ဘူးမဖြစ်နိုင်အလွန်ချစ်တဲ့လူကိုပွားပြန်လို့ရှိရင်လည်းပဲပထမဆုံးပွားရင်ပထမဆုံးပွားတာပြောတာပထမဆုံးပွားလို့ရှိရင်လည်းပဲသူ့ကိုကိုယ်ကအင်မတန်ချစ်ခင်နေတာဖြစ်တဲ့အတွက်မကြီးတွယ်ပဲချစ်ခင်တာပေါ့လေမိတ်ဆွေတငယ်ချင်းလူကြီးကမောင်နှမတို့လိုအဲ့လိုချစ်ခင်နေတာဖြစ်တဲ့အတွက်ပွားရင်ပွားရင်နဲ့သူ့ကျမ်းမာပါစေချမ်းသာပါစေငါမိတ်ဆွေကျမ်းမာပါစေချမ်းသာပါစေကိုဆင်းရဲစိတ်ဆင်းရဲကင်းပါစေစားစားအဆင်ပြေပါစေငါမိတ်ဆွေကျမ်းမာပါစေချမ်းသာပါစေလို့ပွားရင်ပွားရင်နဲ့စိတ်ကသူခံစားရတဲ့ပြဿနာတို့ဒုက္ခတို့ဆုံးရှုံးမှုတော့အဲ့လိုရောက်သွားတတ်တယ်ရောက်သွားလို့ရှိရင်ကိုယ်ကသူ့ကိုချစ်ခင်နေတာဖြစ်တဲ့အတွက်သူရဲ့ဒုက္ခကိုရင်းစားပြီးတော့ကိုယ်ပါစိတ်မချမ်းမသာဖြစ်တတ်တယ်အဲ့လိုစိတ်မချမ်းမသာဖြစ်ရင်မေတ္တာစိတ်မဖြစ်တော့ဘူးစိတ်မချမ်းသာတဲ့စိတ်ဟာဆုံးနစ်သောဒေါသခေါ်တယ်မေတ္တာစိတ်ရဲ့ဆန့်ကျင်ဘက်ပဲဆုံးနစ်တော်ဒေါသရောတကြွသောဒေါသရောမေတ္တာရဲ့အနိကယံသူပဲစိတ်မချမ်းသာခြင်းဒေါမနတ္တဆိုတာဆုံးနစ်တော်ဒေါသမေတ္တာရဲ့ယံဒီတစ်ခါအမျက်ထွက်ခြင်းစိတ်ဆိုးခြင်းဒေါသဆုံးနစ်တက်ကြွတဲ့ဒေါသအဲ့ဒီဒေါသလည်းမေတ္တာရဲ့ယံသူပဲအဲ့ဒီဒေါသနှမျိုးတစ်မျိုးမျိုးဖြစ်ရင်မေတ္တာစိတ်မဖြစ်တော့ဒါကြောင့်အဲ့ဒီမိမိအလွန်ချစ်ခင်တဲ့ပုဂ္ဂိုလ်ကိုအစအဦးဆုံးမပွားပါနဲ့တဲ့အခုပြောသလိုပွားရင်ကနေပြီးမိမိစိတ်ကသူ့ရဲ့ဒုက္ခတွေသူ့ရဲ့ပြဿနာတွေဆုံးရှုံးမှုတွေစသည်ပွားစဉ်းစားမိရင်စိတ်မချမ်းမသာဖြစ်မှာမို့ဖြစ်တတ်တာမို့မေတ္တာစိတ်မဖြစ်တတ်ဘူးအစဆုံးမပွားပါနဲ့သို့တော့ကိုမေတ္တာပွားလို့နိုင်နေတဲ့အခါကျရင်တော့သူကိုပွားပါရပြီထို့သူပဲမုန်းသူလည်းဒီတိုင်းပဲကိုမေတ္တာပွားတဲ့မေတ္တာဘာဝနာနိုင်နေတဲ့အခါပွားလို့ရှင်တော့အဲ့ဒီပုဂ္ဂိုလ်ကမှလည်းပဲမေတ္တာစိတ်ဖြစ်နိုင်ပြီပွားလို့ရတယ်သို့တော့ပထမဆုံးအနေနဲ့တော့မပွားပါနဲ့မဖြစ်ဘူးနောက်မချစ်မမုန်းအလေအလတ်ပုဂ္ဂိုလ်တိကျွမ်းယုံများပုဂ္ဂိုလ်ပေါ့မစ္ဆတ္တပုဂ္ဂိုလ်ခေါ်တယ်သူကိုချစ်သည်လည်းမဟုတ်ဘူးမုန်းသည်လည်းမဟုတ်ဘူးသူကိုသိနေတာပဲရှိတယ်အာကိုတရားထက်နေလို့သူကဘယ်နေရဘယ်အင်္ဂနေတာပဲဘယ်ယုံသွားတဲ့ဘယ်လှုပ်သွားလိမ့်ရှိတဲ့ဒီလောက်ပဲသိတယ် သူ့ကိုကိုကမုန်းတာလည်းမဟုတ်ဘူးချစ်ခင်တာလည်းမဟုတ်ဘူးအဲ့ဒီပုဂ္ဂိုလ်ကိုမချစ်မမုန်းအလဲအလတ်ပုဂ္ဂိုလ်မစ္ဆတ္တပုဂ္ဂိုလ်ခေါ်တယ်အဲ့သူ့လည်းပဲပထမဆုံးမပွားပါနဲ့တဲ့ပွားရင်ကိုကသူ့ကိုချစ်သည်လည်းမဟုတ်မုန်းသည်လည်းမဟုတ်အလဲအလတ်ပဲသဘောထားတာဖြစ်တဲ့အတွက်မေတ္တာစိတ်မဖြစ်နိုင်ဘူးတဲ့ဖြစ်ဖို့ရတော်တော်ကြိုးစားယူရတယ်ဒါကြောင့်ပင်မနဲ့တဲ့အဲဒါကြောင့်သူလည်းပထမဆုံးမပွားပါနဲ့တဲ့အမိမိမေတ္တာပွားတာနိုင်နေပြီဆိုလို့ရှိရင်တော့ပွားပါသူပွားလို့လည်းရတယ်တဲ့ထို့အပြင်ယံသူကိုလည်းပထမဆုံးမပွားပါနဲ့တဲ့ယံသူပထမဆုံးပွားရင်မေတ္တာအစာဒေါသပဲဖြစ်နေတတ်တယ်တဲ့မိမိမေတ္တာပွားမှုနိုင်နေလာတဲ့အခါကျရန်သူလည်းပွားပါမေတ္တာစိတ်ဖြစ်ပါတယ်ဒါဘုန်းကြီးတို့မေတ္တာပွားတဲ့ယောဂီတွေကိုတွေးပါပဲဘုန်းကြီးတို့မေတ္တာလေ့ကျင့်ပြတဲ့ယောဂီတွေတချို့အဲ့ဒါကိုတွေးအဲ့ဒီသူတို့ရဲ့ကိုတွေးလေးတောင်မှဘုန်းကြီးအခြေပြုဗုဒ္ဓဘာသာမေတ္တာဘာဝနာအခမ်းမှာထည့်ပြီးရေးထားတယ်မေတ္တာဘာဝနာအခမ်းမှာဒီတော့အဲ့ဒီပုံစံတွေဟာအစာအုပ်ဆုံးမပွားရမယ့်ပုံစံတွေ။ဒါကြောင့်မုံသူစင်စစ်အလွန်ချစ်မချစ်မမုံသူရန်သူထဲက၄ယောက်မှစစွာမပွားဘူးအဲ့ဒါပြောတာ။ gain ဆိုတော့မောင်မုံသူဘာ3ောက်3ောက ဒီပဲရပါတယ်တော့အစာဥဆုံးဘာပါပါနဲ့မေတ္တာပွားမှုနိုင်နေတဲ့အခါကျမှပဲပွားပါလိမ့်မတူဘူးဆိုလို့ရှိရင်အော်ဒီအနေနဲ့သီးသန့်ပိုင်းခြားမပွားပါနဲ့တဲ့လိမ့်ဆိုတာအသွင်အပြင်လို့အဓိပ္ပာယ်ရအသွင်အပြင်မတူတဲ့ပုံကိုယ်ကိုသွားပြီးတော့အော်ဒီအနေနဲ့ပိုင်မင်းချာချာမပေါ်ပါနဲ့တဲ့အမျိုးသားနဲ့အမျိုးသမီးအသွင်အပြင်တူသလားတူပါဘူးဗျာမတူတော့အမျိုးသမီးကအမျိုးသားကိုအမျိုးသားကအမျိုးသမီးကိုသီးသန့်ပိုင်ခြားပြီးအော်ဒီအနေနဲ့မပွားပါနဲ့တဲ့ပွားလို့ရှိရင်မေတ္တာအစာတတ်မဲ့စိတ်ဖြစ်တတ်ပါတယ်အဲဒါကြောင့်မပွားပါနဲ့တဲ့သို့တော့လေမေတ္တာပွားမှုနိုင်နေတဲ့အခါကျရင်တော့ပွားလို့ရပါတယ်ဒါလည်းဘုန်းကြီးတို့ယောဂီတွေမေတ္တာပွားတဲ့ယောဂီတွေကိုတွေးပါပဲနိုင်နေတဲ့အခါကျတော့တတ်မဲ့စိတ်မဖြစ်ပါဘူးမေတ္တာစိတ်ပဲဖြစ်တာပဲအကျန်ကန်ကတော့အဲ့ဒါဖြစ်တတ်တာသတိပေးထားတာလိမ်မတူပါသီးပိုင်ချမပွားရသည်သူသေတဲ့လူကိုလည်းပဲအော်ဒီအနေနဲ့ပိုင်ချတတ်မှမပွားပါနဲ့တဲ့သူ့ပွားလို့သမာဓိမဖြစ်ပါဘူးတဲ့ဘာကြောင့်လဲလို့ဆိုတော့သေတဲ့လူသေသွားဘယ်ဘုံဘယ်ဘွားဖြစ်တယ်လို့ကိုသိလားမသိဘူး तू ကနတ်ပြည်ဖြစ်နေတယ်ကိုကလူပြည်မှာဖြစ်မှာပဲဆိုပြီးလူပြည်အာယုံပြုသူ့ကိုပွားနေတယ်ဟုတ်ရတခြားရှာရတလွယ်ဖြစ်မနေဘူးလားအဲ့တော့မေတ္တာစိတ်ဖြစ်ပါမလားမဖြစ်ဘူးဩဒီအနေနဲ့ပိုင်းခြားသတ်မှတ်မပွားပါနဲ့ဆိုဒါဖြင့်အနောဒီအနေနဲ့ပိုင်းခြားသတ်မှတ်မှုမရှိတဲ့မေတ္တာအနေနဲ့တော့ပွားရမလားမပွားရဘူးလားပွားရတာဘောသူတ္တဝါအာလုံးနဲ့မပါဘူးလားဘယ်ဘုံဘယ်ဘဝမှာဖြစ်နေနေတတ္တဝါအာလုံးနဲ့ပါတယ်အာလုံးတတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေ ကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစားစားအရာရာအဆင်ပြေကြပါစေအဲ့ထဲတော့သူပါမလွားဘူးလား
ပါပါ
ဘုရားအနောဒီအနေနဲ့တော့ပါနေပြီအောဒီအနေနဲ့သာမပွားနဲ့အဲ့ဒါလေးတွေသူဝိထုတရကအကြောင်းအရာလေးတွေနဲ့ဝိသုရိမေကဖော်ပြထားပါတယ်ဒါမဲ့တဘောပေါက်နေတဲ့သဝုထုသာရကမလိုပါဘူးအချိန်ရရင်တော့လည်းပဲနားထောင်ရတာဘ ਹੁ သုတဖြစ်တာပေါ့လေအချိန်တိုးလို့ဆိုတော့ဝုထုသာရကမလိုပါဘူးလိမ်မတူကတိပိုင်ချမပွားရသည်သူသေသူမှန်ငါဘယ်တော့မှပွားရမဖြစ်ဘူးအဲ့ဒါကဩဒီအနေနဲ့ပွားတာကဲအစကပြန်ဆိုသမှမုံသူစင
်
လို့ဆိုလို့ရှိရင်ဘယ်ပုဂ္ဂိုလ်ကစပွားရပါမလဲလို့မေးเสียရှိတယ်ပထမဆုံးမိမိကိုယ်ကိုသက်သေထားပြီးပွားပါရဟန်းကသက်သေလို့ပဲဆိုပါတယ်လူရင်းကတော့ကိုခြင်းသာစိတ်ဖြစ်အောင်ပွားရပါပဲငါကျမ်းမှချမ်းသာခြင်းသလိုတ ত্ত্ব ဝတွေကျမ်းမှချမ်းသာကြပါစေငါကိုယ်ဆင်းရဲစိတ်ဆင်းရဲမရှိခြင်းသလိုတ ত্ত্ব ဝတွေကိုယ်ဆင်းရဲစိတ်ဆင်းရဲမရှိပါစေနဲ့ကိုယ်ချင်းစာစိတ်ဖြစ်ပေါ်ပြီးတော့မေတ္တာပွားမေတ္တာစိတ်ပေါ်အောင်လို့တည်တည်ဖြစ်ပွားရတာဟံအဝေရောဟောမိငါဘေးရန်ကင်းရပါလို့ဤအဟံအပြပစ္စောဟောမိငါစိတ်ဆင်းရဲကင်းရပါလို့ဤအဟံအနိကောဟောမိငါကိုယ်ဆင်းရဲကင်းရပါလို့ဤအဲ့လိုပွားပြီးတော့မှမိမိကိုယ်ကိုပွားပြီးတော့မှသူတစ်ပါးတွေပွားပါတဲ့အဲ့ဒါအဲ့လိုပွားလို့ရှိရင်ငါကိုဆင်းရဲစိတ်ဆင်းရဲကင်းရတယ်လို့တ ত্ত্ব ဝါတွေလည်းကိုဆင်းရဲစိတ်ဆင်းရဲကင်းရပါစေလို့မေတ္တာစိတ်ဖြစ်ပေါ်လွယ်လေတဲ့အဲတတ်တည်ထားတယ်ဆိုတော့ကိုရင်းစာစိတ်ပေါ်အောင်လုပ်တာပရမဇုံမိမိကိုကိုပွားပါတဲ့သို့တော်လည်းအကြာကြီးမပွားပါနဲ့တဲ့ဘာကြောင့်လဲဆိုတော့မိမိကိုကိုပွားခြင်းအားဖြင့်အာကောင်းတဲ့တမာတိမဖြစ်နိုင်ပါဘူးတဲ့စိတ်မငြိမ်းနိုင်ပါဘူးဒီကမိမိကိုယ်ကိုဆိုကြပါစို့တမိနစ်မနှစ်မိနစ်လောက်ပွားလိုက်ပြီးတော့မှအမေပွားတယ်ဆိုအမေချမ်းသာပါစေချမ်းသာပါစေကိုဆင်းရဲစိတ်ဆင်းရဲကင်းပါစေဆက်စားဆင်ပြေပါစေအမေဘေးကင်းပါစေရန်ကင်းပါစေဆွေညင်ကင်းပါစေကိုဆွေချင်းကင်းပါစေကြည်လင်ရွှင်လန်းအမေချမ်းမြေပါစေအဲ့ဒါလို့ပွားထို့တူပဲအနောဒိခေါ်တဲ့တ ত্ত্ব အလုံးပွားလဲအဲ့လိုပါပဲပထမကိုကိုကိုတည်တည်ဖြစ်ပွားလိုက်ကိုချင်းစာစိတ်ပေါ်အောင်နှမင်းနဲ့လောက်ပြီးတော့တတ္တဝါအလုံးပွားအခုဩဒီအနေနဲ့တစုံတူကိုပိုင်းခြားတပ်ပွားသတ်မှတ်ပြီးပွားတဲ့ခါလေဒီလိုပဲပထမမိမိကိုကိုနှမင်းနဲ့လောက်ပွားလိုက်ပြီးရင်ကိုမိတ်ဆွေတငယ်ချင်းပွားတဲ့ဆိုမိတ်ဆွေတငယ်ချင်းစီစိတ်အာယုံပြူပြီးတော့သူကြမှာချမ်းသာစီဖို့ဆင်းရဲနှလုံးသွင်းပွားဒီလိုမဟုတ်လို့ကိုကကိုဆရာသမားကိုရဲ့ဆရာတော်ကိုရဲ့ဘုန်းကြီးယဟန်ပွားရင်လည်းဆိုလို့ရှိရင်လည်းအဲ့ဒီဘုန်းကြီးယဟန်စီအာယုံပြုစိတ်အာယုံထားပြီးတော့ကျမ်းမာပါစေချမ်းသာပါစေကိုဆင်းရဲစိတ်ဆင်းရဲကင်းပါစေစသဆင်ပြေပါစေအဲ့ဒါလိုထက်ခါထက်ခါဆိုပြီးထက်ခါထက်ခါဆင်းရဲနှလုံးသွင်းပွားများတော့မိမိတဏ္ဏမှာသူ့ချမ်းသာစေလို့တဲ့မေတ္တာစိတ်ဆင်းရဲကင်းစေလို့မေတ္တာစိတ်အဲ့ဒါဖြစ်ပွားလာတာကိုဟာကိုအဲ့ဒီအခါကျတော့သိတယ် အဲ့ဒီမေတ္တာစိတ်ဖြစ်ပြီးဆိုလို့ရှိရင်စိတ်ကပြောလာတယ်ကြည်လာတယ်ကြည်နူးလာတယ်တန်ရှင်းလာတယ်စင်ကြဲလာတယ်ပဇုံတစ်ခုသောအတိုင်းထားသည်တည်ငြိမ်လဲတည်ငြိမ်လာတယ်အဲအထူးသဖြင့်တော့မေတ္တာစိတ်တကယ်ဖြစ်ပြီးဆိုအမြဲတမ်းပြောနေတာမေတ္တာပွားတဲ့ပုဂ္ဂိုလ်ကတခါတရံဆိုလို့ရှိရင်ထိုင်းပြီးမေတ္တာပွားရင်လည်းသူကပြုံးနေတာဘေးကနေကြည့်ရင်ဘယ်နဲ့ဒီယောကဒီယောကြီးကလည်းတရားထိုင်မှဆိုပြုံးနေတယ်အဲ့လိုထင်ရတယ်တရားထိုင်မှဆိုပြုံးနေတယ်အဲ့ဒီမေတ္တာဓာတ်ကြောင့်စိတ်ကငြိမ်းချမ်းအေးမြတော့ခန္ဓာကိုယ်ကလည်းပဲရုပ်ပါငြိမ်းချမ်းအေးမြတဲ့ခါကျတခါတည်းကတကယ်တောင်ချမ်းလာတာရှိတယ်ဒီဘုန်းကြီးတို့ဒီမှာကိုပဲအဲ့ဒါလိုမေတ္တာပွားရင်နှွေခါပဲချမ်းလာလို့မလို့အနန္တတပတ်ကောက်ချုံတဲ့ယောဂီတောင်ရှိတယ်အလိုအတောင်ရှိပါလေ။ဒါမေတ္တာစိတ်ဖြစ်ပြီဆိုလို့ရှိရင်တော့ပြောနေတာ၊ရှင်းနေတာ၊ကြီးနေတာအဲ့လိုဖြစ်နေတာ။ဒီတော့ထားကြပါစို့မိမိကိုယ်ကိုပွားလိုက်ပြီးတော့မှမိမိပွားလို့တဲ့ပုဂ္ဂိုလ်ကိုအာယုံပြုပွား။အာယုံပြုပွားတဲ့အခါကျတော့စကားဝါကြတွေများလဲမများစေနဲ့ရှင်းမနေစေနဲ့ကျမပါစေချမ်းသာပါစေကိုစင်းရဲ့စိတ်စင်းရဲ့ကိမသေးဒီလောက်ဆိုလို့ရှိရင်မလုံလောက်တယ်ကျမပါစေချမ်းသာပါစေကိုစင်းရဲ့စိတ်စင်းရဲ့ကိမသေးထဲရင်တော့ထဲအောင်မလို့အစအစအဆင်ပြေပါစေထစားအဆင်ပြေပါစေအဲ့လိုစကားဝဲကြကလမ်းကြောင်းပေးပြီးမေတ္တာစိတ်ကိုဖော်ပေးရတယ်ဖော်ပေးရဲ့အဲ့လိုဆိုမေတ္တာစိတ်ဖြစ်လာတယ်အဲ့ဒါသူလည်းပဲမေတ္တာစိတ်ဖြစ်လာပြီဆိုရင်စိတ်ကတည်ငြိမ်လာတယ်တည်ငြိမ်လာတဲ့အခါကျတော့စိတ်တည်ငြိမ်တာအစဉ်စဉ်ရှိတာပေါ့နည်းနည်းတည်ငြိမ်တာများများတည်ငြိမ်တာသိတည်ငြိမ်တာအလွန်အလွန်တည်ငြိမ်တာအဲ့ဒီတည်ငြိမ်တဲ့အစဉ်လိုက်ပြီးပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်လို့ခွဲတာတည်ငြိမ်တဲ့အစဉ်ခွဲတာပဲဒါရောရှိတယ်အဲ့ဒါကတည်ငြိမ်ပြီးကိုယ်စိတ်ဟာစိုက်ပြီးတော့မေတ္တာပွားတဲ့သဘောပေါ်မှာပဲစိုက်တီးနေတယ်ဆိုတော့ကိုယ်ဟာကိုသိတယ်အဲ့ဒါဇံပဲနာမေတ္တဇေယမလို့ပါဘူးပထမဇံဒုတိယဇံတတိယဇံစသည်တတ်ဇေယမလို့ပါဘူးစိတ်တီးငြိမ်ပြီးတော့ကုသနာမှာမေတ္တာစိတ်တွေတပွားပေါ်ဖြစ်နေဖို့ပဲဒါပဲလူရဲ့အဲ့တော့ဘုန်းကြီးပြေဘုန်းကြီးတို့ပြိတ္တာဒီလောက်ဆိုပွားတတ်ပြီလားပွားတတ်ပါပြီဟုတ်ကဲ့လားကိုင်းဒါဖြင့်ပွားကြည့်အောင်ကိုယ်ဟာကိုဩဒီအနေနဲ့ပုဂ္ဂိုလ်တူပွားရင်လည်းပွားအနောဒီအနေနဲ့တတ္တဝါအလုံးကိုချုပ်ပွားရင်လည်းပွားနေရာပြင်းထိုင်ချောင်းညောင်ချီချီတက်တက်သာသာထိုင်ကြွတ်ကြော်ရေလျှော့တင်းမနေစေနဲ့စိတ်လည်းတင်းမနေစေနဲ့ကိုယ်လည်းတင်းမနေစေနဲ့စိတ်ကလည်းပြေပြေရွရွပြော့ပြော့အလိုက်တင်းနေလေကိုယ်ကလည်းပြေပြေရွရွပြော့ပြော့အလိုက်တင်းနေလေအဲဒါလို့ထားပြီးတော့မှပထမဆုံးမိမိကိုယ်ကိုပွားပြီးတဲ့အခါကျတော့မှကိုယ်ပွားလို့တည်းသူကိုပွားအဲတော့စိတ်အားနေသည်မဘယ်အချိန်မှစူပွားလို့ရတာလမ်းတော်ရင်လည်းပွားလို့ရတာပဲထမင်းချင်လည်းပွားလို့ရတာပဲအဝတ်လျှော်ရင်လည်းပွားလို့ရတာပဲအဲစိတ်အလုမလုသည်မပွားလို့ရနေတာပဲပွားနေလဲကောင်းနေတာပဲအဲ့ဒီပွားတဲ့အလေးချင်းများများလို့နောက်ကြတော့တလလောက်ရှိတဲ့ခကြအချိုးထင်ထင်ရှားရှားဖြစ်ပေါ်လာတာတွေ့လိမ့်ဒီတော့အဲ့ဒါလို့မေတ္တာပွားခြင်းကြောင့်မေတ္တာစိတ်ဖြစ်တယ်ဆိုလို့ရှိရင်မေတ္တာပွားခြင်းကြောင့်ရတဲ့အချိုးတစ်ဆက်တစ်ပါးရှိတယ်လို့မြတ်စွာဘုရားမိန့်ကြတယ်အိတ်တဲ့အခါချမ်းချမ်းသာသာနှင်းနှင်းချဲချဲအိပ်ပျော်တယ်တဲ့အိယာရနိုးတဲ့အခါလဲလန်းလန်းဆန်းဆန်းချမ်းချမ်းသာသာနိုးတယ်တဲ့အိမ်မက်ဆိုမမက်ဘူးအိမ်မက်ကောင်းမယ်မက်တယ်တဲ့မေတ္တာပွားတဲ့ပုဂ္ဂိုလ်ကိုလူချစ်ခင်တယ်တဲ့လူမတပါတခြားသတ္တဝါတွေလည်းနတ်ပြမဆိုင်တဲ့သတ္တဝါတွေလည်းချစ်ခင်တယ်တဲ့မေတ္တာပွားတဲ့ပုဂ္ဂိုလ်ကိုနတ်တွေစောင့်ရှောက်တယ်တဲ့မေတ္တာပွားတဲ့ပုဂ္ဂိုလ်လက်နဲ့အစိတ်မီးမထိခိုက်နိုင်ဘူးတဲ့လက်နဲ့လည်းမထိခိုက်နိုင်ဘူးဆေးလည်းမမီးနိုင်ဘူးမီးလည်းမလောင်နိုင်ဘူးမေတ္တာပွားတဲ့ပုဂ္ဂိုလ်ဟာစိတ်မြန်မြန်တည်ငြိမ်လွယ်တယ်သမာဓိရလွယ်တယ်မေတ္တာပွားတဲ့ပုဂ္ဂိုလ်ရဲ့မျက်နှာဟာ ကြည်လင်တယ်တဲ့ကျက်တည်းရှိတယ်မျက်နှာမေတ္တာစိတ်ကြောင့်ကြည်လင်ပြီးတော့ကျက်တည်းရှိတယ်မေတ္တာပွားတဲ့ပုဂ္ဂိုလ်သိတဲ့အခါတွေ့တူဝေမတရားဘူးတဲ့မိမိပြုတဲ့ကုသိုလ်လေးတွေတတိယစီရဲ့ပဲဇီဝိတ္တိန်တွေချုပ်ငိမ့်သွားရတယ်မေတ္တာပွားတဲ့ပုဂ္ဂိုလ်သေပြီဆိုလို့ရှိရင်နောက်တဘဝမှာဗြဟ္မာဘုံမှာလာရရောက်ရတဲ့ဗြဟ္မာဖြစ်ရတယ်ဗြဟ္မာဖြစ်တော့လေဗြဟ္မာဝိဟာရတရား၄ပါးမေတ္တာကရုဏာမုဒိတာဥပေက္ခပွားနေရတာပေါ့လေအဲ့ဒါ၁၁ပါးရှိတယ်ကဲဂိုင်းဆိုဝအိတ်လဲချမ်းသာနိုးချမ်းသာကောင်းရာအိမ်မဲ့တီလူရောနှစ်ပါချစ်ခင်သာစောင့်ရာနတ်တို့တီလက်နဲ့စိတ်မီမဖြဲစီကျိုး31ပါဟောကြားတဲ့မြတ်စွာဘုရားရဲ့ဒေသနာတော်နဲ့အညီမိမိတို့သဏ္ဍာန်မှာမေတ္တာကြောင့်ဖြစ်ပေါ်တဲ့အကျိုးတွေရရှိအောင်ဒီနေ့အားဖြင့်လည်းမိမိသဏ္ဍာန်မှာမေတ္တာစိတ်တွေဖြစ်နေတဲ့အတွက်တတ္တဝါတွေမိမိဒီဟုသောအကြောင်းကြောင့်ကိုယ်ဆင်းရဲစိတ်ဆင်းရဲမဖြစ်ရအောင်ကိုယ်ချမ်းသာစိတ်ချမ်းသာပဲဖြစ်ရအောင်မေတ္တာတရားပေါ်များအထုပ်ပြီးတော့မေတ္တာတမာရီအခြေခံလဲဝိပဿနာတရားပွားများအထုတ်နိုင်ကြသဖြင့်ဝိပဿနာဉာဏ်နေတဆင့်နဲ့တဆင့်ရင်တန်ပြီးလင်မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။